Manali Miwa Twalare, Amat Tongzeto, a San Acing Yataha, Diganimene Sobaima, Kachinbine, Nancy on a Mohanja, Mimbong Tirajamalo, Yatare Shedre Dame of Dapiro, and Nazon Lunayao, Tigaitan Yatogivare, Lolozi Magaro, Mia Tatanaga, Lanyang Shilling Yiru, San Yenipi, Digane Treme, Nichina Mandali, a son San Yata Alo, Yanatayavare, did the name Piesomuro, Kumozoa, Tayani the name people Tarabashi.
Okay, but those that don't ascend, Dita call Acing Yeta, Manali Mugani, Mani Nigin and I log at Twalabi, Kachin Pine, Monin Mune, Nancy on a Joe, Mohan Budao, Yapo, the Maila Alu, the Dang at the Ku Awema, Digging Mane saw buying up my bone ticket at Pipare. Jeta mighty at Chinego, Dita Gantioga, Kulu, Piobare.
Mandalin Nigina, a time yet Havagano, a mat, those that don't, Acing Yeta, Mindai, a mat, tell, did tell Mizo, didn't need ya, a bra maga. ไอ้อ่ะ30ลิเนาะอติงก็มะเนตนายีกล้วยเฉิงว่าผิดตัวแล้วป่ะเนาะเอาไอ้ဒီมาเยถาล่ะเกเดไอ้เฉิงมาไอ้ไอ้เสร็จกองอนอกก็ต้วย30เจ้ามาถอดท่าได้ไม้งาดีมาซะปอกก้วยล่ะป่ะไม้ที่ได้ต้วยก็တော့จ้างเพียงปอกแค่ตัวเลยนอกต้วยนี่ก็တော့ล้างฉอตัวเลยไม่ฉอเว้จั่นท่าล่ะตางาบนมาก็တော့กัดต้วยตะต้วยเว้จั่นเลยป่ะเปีย
မိုင်းပေါက်ကွဲတာကြောင့်တတိယတွဲမှာလိုက်ပါလာတဲ့ဦးမျိုးမင်းထက်ဟာခြေတော်ကျိုးသွားပြီးအသက်23နှစ်အရွယ်ကိုရင်ရှင်စံတော်ဘာသာဟာညာဘက်ချင်းမျက်စိကွဲသွားကြောင်းသူတို့တွေကိုမုန်ညင်းမျိုးနယ်ဆေးရုံမှာဆေးကူတာပေးထားကြောင်းနဲ့အသေးအပြောက်မကြားသိရကြောင်းဒေသခံကပြောပါတယ်အခြားဒေသခံတယောက်ကတော့တုံးရောက်တန်ရရာကြောင်းပြောဆိုပါတယ်မုန်ညင်းမျိုးနယ်ပြည်သူဆေးရုံကိုဆက်သွယ်ခဲ့ပေမဲ့တာ ော့သွားတာကြောင့်ယထာပြေးဆွဲတာရပ်ဆိုင်းထားရတယ်လို့ပြောပါတယ်
။အဲမိုင်းကွဲတဲ့အခါကျတော့ချစ်တွဲကဒီရေးဖြစ်တယ်။မိသားခေါ်ကတော့တန်လန်းကနေပြီးချော်သွားတာပေါ့ဘိန်းနေအောက်ကျသွားတော့ပေါ့ဗျာ။အဲခီးတယ်တွေကတော့မော်ဟာမက်ကိုလမ်းလျှောက်လာရတာပေါ့နော်မြစ်ချင်းနာကနေပြီးတော့တရုတ်ယထာခေါ်တယ်လေအဲ့ဒီယထာကမနေ့ကနေပြီးတော့မော်ဟာမာရှိတဲ့ခီးတယ်တွေကိုသွားကြည့်လို့ဟိုဆင်းသွားပြီနောက်ယထာတွေပြေးဖို့ဆွဲဖို့ကတော့မြစ်ချင်းနာယထာတွေကိုတော့မထွက်ဘူးမန္တလေးကလည်းမထွက်ဘူးဒီလမ်းပိုင်းကိုရှင်းပြီးတဲ့အချိန်ကျမှလေထွက်ဖို့အစီအစဉ်ရှိတယ်အဲမနေ့ဖြင်ကလောက်ဆိုရင်တော့ပြီးနိုင်မယ်လို့တော့ဟိုမိသားဘက်ကတော့ခံမှန်းထားတာပဲလေ
မန္တလေးမြေထားဌာနကဝန်ထမ်းတယောက်ကတော့ဒီကနေ့ယထာခီးစဉ်တွေအားလုံးရပ်ဆိုင်းထားပြီးဘယ်အချိန်ပြန်ထွက်မယ်ဆိုတာကိုဒီနေ့ညနေလောက်မှသိနိုင်မှာဖြစ်ကြောင်းနဲ့ရပ်ဆိုင်းထားတဲ့ခီးစဉ်တွေအတွက်လက်မှတ်ဝယ်ယူထားသူတွေကိုလည်းငွေပြန်အမ်းနေကြောင်းပြောပါတယ်လောလောဆယ်မှာတော့ဒီဘုံပေါက်ကွဲမှုနဲ့ပတ်သက်ပြီးအစိုးရဘက်ကဘသူလက်ချက်ဖြစ်ကြောင်းတရားဝင်ထုတ်ပြန်တာမရှိသေးဘူးလို့ဒေသခံတွေကပြောပါတယ်ကချင်ပြည်နယ်အတွင်းမှာတော့ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့မြန်မာအစိုးရတပ်တွေကြားမှာပြီးခဲ့တဲ့နှစ်ဇွန်လကစပြီးတိုက်ပွဲတွေစတင်ခဲ့တဲ့နောက်အခုလိုဘုံပေါက်ကွဲတာတွေဟာမကြာခဏဖြစ်ခဲ့ပါတယ်။ဧပြီလ14ရက်နေ့ညနေပိုင်းမှာလည်းမြကြီးနားမြို့အထက်မီးရထားတန်လမ်းမှာဘုံတလုံးပေါက်ကွဲခဲ့ပါတယ်။ဒီပေါက်ကွဲမှုမှာဇလီဖားတုံး၄တုံးလောက်ပျက်စီးခဲ့ပေမဲ့ထိခိုက်ဒဏ်ရာရတာမရှိပါဘူး။ဒီလ25ရက်နေ့မနေ့မြကြီးနားမြို့ကချင်ပြည်နယ်လွတ်တော်ရုံးအနီးဘုံပေါက်ကွဲမှုမှာတော့လူ3ယောက်ဒဏ်ရာရခဲ့ပါတယ်။ဒီအပိုင်းတွေအတွင်းမှာအစိုးရစစ်တပ်တွေက KIA ဌာနချုပ်လိုင်စာမျိုးကိုလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်တာတွေရှိနေသလို KIA ကလည်းဝိုင်းမော်မျိုးနဲ့စဒုံမျိုးနဲ့ကွဲကအုတ်ချုပ်ရည်မှုရုံးကိုစီးနှင်းတိုက်ခိုက်ခဲ့ရမှာအုတ်ချုပ်ရည်မှုအပါအဝင်လူ2ယောက်သေဆုံးခဲ့ကြောင်းဒေသခံတွေကပြောပါတယ်။မနေ့ကတော့ပန်ဝါမျိုးအနီးကလူပိခွန်နယ်ကြားဆောင်တပ်စခန်းတစ်ခုကို KIA ဘက်ကဝင်ရောက်တိုက်ခိုက်တာကြောင့်အစိုးရဘက်ကရဟတ်ရင်တွေနဲ့စစ်ကူတွေပို့ဆောင်နေကြောင်းလည်းမြစ်ကြီးနားမြို့ကန်တွေကပြောပါတယ်။ KIA နဲ့မြန်မာအစိုးရတပ်တွေအကြတိုက်ပွဲဖြစ်ပွားနေတာဟာအခုဆိုရင်17လနေပါကြာမြင့်လာပြီးဒီတိုက်ပွဲတွေကြောင့်ဒေသခံပြည်သူ6000လောက်ဟာနေရက်စွန့်ခွာထွက်ပြေးနေကြရပါတယ်။ကချင်လွတ်လပ်ရေးအဖွဲ့ KIO ကိုယ်စားလှယ်တွေနဲ့အစိုးရရဲ့ပြည်ထောင်စုအဆင့်ငင်းချမ်းရေးဆွေးနွေးရေးအဖွဲ့အကြားမှငင်းချမ်းရေးပြန်လည်တည်ဆောက်နိုင်ဖို့အတွက်၃ချိန်တိုင်ဆွေးနွေးခဲ့ပေမဲ့အခုအချိန်ထိတော့နှစ်ဖက်တပ်တွေအကြားမှတိုက်ခိုက်မှုတွေဟာပြင်းထန်နေစေဖြစ်ပါတယ်။